Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာတော်တော်ရှင်များရှင်2019ခုနှစ်ဇန်နဝါရီလ25ရက်ဗူဒူးနီညနေခင်း VOA စီစဉ်တွေကို American ပြည်အောင်စုမျိုးတော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိ line to meter 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မြန်မာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကို American ပြည်တွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါလူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်ညွှန်ကြားချက်တွေကိုသမ္မတ Donald Trump ဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်အီရန်နိုင်ငံမိုဆူးမြို့အရှိချမ်းကို IS အစွန်ရောက်တွေလက်ထဲကနေလုံးဝပြန်သိမ်းလိုက်ပြီလို့အီရန်အစိုးရကပြောပါတယ်။2016ခုနှစ်တွင်အကျင့်ပြတ်ချဆမှုဆိုင်ရာမြန်မာနိုင်ငံရဲ့ရမတ်ဟာမနစ်ကတဲ့ဆိုင်ရင်6မှတ်ပူတက်လာပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကမြန်မာနိုင်ငံကိုပြီးမဲ့ဂျပန်နိုင်ငံကချင်းငွေတွေကိုဘယ်လိုသုံးစွဲမယ်ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးမေးမြန်းထားပါတယ်။
သောလေးဝန်ကြီးဌာနကအကောင့်ထေဖို့ဆောင်ရွက်မဲ့ဘကိုးမြစ်တရားတိဆောက်ရေးစီမံကိန်းပေါ့ဒါကတော့အဲ့ဒီတရားတိဆောက်ရေးအတွက်
စီမံပဏ္ဏဝန်ကြီးဌာနကဦးထွန်းထွန်းနိုင်ကခုလိုရှင်းပြထားတာကိုမကြခင်မှာအပြည့်စုံနာဆင်ကြမှာပါဒါပြင်ပြည်ခိုင်ပြိုးပါတီအပါအဝင်နိုင်ငံရေးပါတီ15ခုကနေမနေ့ကထုတ်ပြန်လိုက်တဲ့ကြေညာစာအကြောင်းကိုလည်းခုညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြည်ထွေးတို့ကကြေညာပေးသွားမှာပါရှင်
အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံနယ်စပ်တစ်လျှောက်တိုင်းကြီးဆောင်မဲ့အစီအစဉ်ကိုအကောင့်ထည့်ဖော်ဖို့နဲ့နိုင်ငံတွေကိုဘယ်သူတွေကိုဝင်ဝင်ပြုမလဲဆိုတဲ့အပေါ်ကန့်သတ်မဲ့ညွှန်ကြားချက်တွေထုတ်ဖို့သမ္မတဒေါ်နယ်ထရမ့်ကပြင်ဆင်နေတယ်လို့အစိုးရတာဝန်ရှိသူအများပြားနဲ့လူမှုကြီးကြပ်ရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်အမိမြေလွန်ကြုံရေးဌာနကိုဒီကနေ့သွားတဲ့အချိန်မှာလူမှုကြီးကြပ်ရေးဆိုင်ရာသူရဲ့ပထမဆုံးအမိန့်ညွှန်ကြားချက်တွေကိုသမ္မတထရမ့်လက်မှတ်ထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်အခုလှုပ်ဆောင်ချက်တွေဟာအမျိုးသားလူမျိုးရေးကိုပိုပြီးတင်းတင်းကြပ်ကြပ်လှုပ်သွားမယ်လို့ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းအကြိမ်ကြိမ်ဂရီဘေးပြောဆိုခဲ့တာတွေနဲ့အညီလှုပ်မှာဖြစ်ပါတယ်။အခုလက်ရှိကအမေရိကန်မက္ကဆီကိုနယ်စပ်ရဲ့တချို့နေရာတွေမှာပဲအတားဆီးအကာအရံတချို့ရှိနေပြီးမစ္စတာထရမ့်ကနယ်စပ်တစ်လျှောက်လုံးမှာတိုင်းကြီးစောင့်ချင်တာပါ။ဒီတိုင်းအတွက်ကုန်ကြစည်းကိုကွန်ဂရက်ရဲ့ခွင့်ပြုချက်နဲ့အမေရိကန်အစိုးရကအရင်ကြခံထားပြီးနောက်ပိုင်းမှာမက္ကဆီကိုအစိုးရကပြန်ပေးရမယ်လို့သူကမကြာခဏပြောထားတာပါ။မက္ကဆီကိုအစိုးရကတော့သူတို့မပေးဘူးလို့ထပ်ခါတလဲလဲပြောထားပါတယ်။တတိုင်းကိစ္စအပြင်နောက်တစ်ခုကတော့ဒုက္ခသည်တွေလက်ခံတာကိုလေးလရပ်ဆိုင်ထားဖို့နဲ့အီရတ်၊အီရန်၊လစ်ဗျာ၊ဆီးရီးယား၊ဆိုမာလီယာ၊ဆူဒန်နဲ့ယီမင်နိုင်ငံတွေကဘယ်သူ့ကိုမှအမေရိကန်တဲ့ဝင်ခွင့်မပေးဘဲရက်30ထဲမှနေပိတ်ပင်ထားဖို့မစ္စတာထရမ့်ကစဉ်းစားနေတယ်လို့လူမှုဆိုင်ရာအမိန့်တွေထုတ်မဲ့ကိစ္စနဲ့နှိစက်သူတွေကပြောပါတယ်
။အမေရိကန်သမ္မတထရမ့်အစိုးရတဲ့ဟာစိုက်ပျိုးရေးနဲ့ပြည်ထောင်စုဌာနဆိုင်ရာသတင်းတွေကိုအမှောင်ချခဲ့ပြီးတဲ့နောက်အခုတခါသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာန EPA နဲ့ပတ်သက်တဲ့သတင်းတွေကိုလည်းအမှောင်ချလိုက်ပါတယ်။EPA ဝန်ထမ်းတွေအနေနဲ့သတင်းတော့တွေကိုဖြေကြားတာသတင်းထုတ်ပြန်တာဒါမှမဟုတ်လူမှုကွန်ရက်တွေပေါ်မှာတစုံတရာဖော်ပြပြောဆိုတာတွေမလုပ်ဖို့ Trump အစိုးရတာဝန်ရှိသူတွေကညွှန်ကြားထားတဲ့အကြောင်းသတင်းဌာနတွေကဖော်ပြနေကြတာပါရှေ့လျှောက်သတင်းမီဒီယာတွေကမေးမြန်းခွင့်တောင်းဆိုတဲ့အခါတေချာဆစ်ဆစ်သွားမဲ့အကြောင်းနဲ့အရေးကြီးတဲ့သတင်းစကားတွေအားလုံးကိုမျှဝေလို့ရမဲ့သတင်းတွေလောက်ကိုပဲထုတ်ပြန်သွားမဲ့အကြောင်းဌာနတစ်ခုကပြောပါတယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EPA အနေနဲ့တောက်သုံးရည်တန့်ရှင်းမှုနဲ့အနေရကင်းမှုဆိုင်ရာကိစ္စရပ်တွေကိုအနိကက်စောင့်ကြည့်တဲ့တိုင်းပြည်တော်ကအဖွဲ့အစည်းတချို့ကိုငွေကြေးထောက်ကူပေးတာလုပ်ငန်းတချို့ခွဲဝေချပေးတာတွေမလုပ်ဖို့ကိုလည်းအစိုးရကညွှန်ကြားထားပါတယ်။အခုလိုညွှန်ကြားချက်တွေထုတ်ထားတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အင်ဘူရောပြောခွင့်ရရှွန်စပိုက်ဆာကတော့သူမသိတဲ့အကြောင်းနဲ့ဒီကိစ္စကိုအင်ဘူရောကစစ်ဆေးမေးမြန်းမဲ့အကြောင်းသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ Trump အစိုးရတာဝန်ပေးထားတဲ့ EPA ဌာနအရာရှိတဦးကတော့အင်ဘူရောအနေနဲ့ကိစ္စရပ်တိုင်းကိုထိန်းချုပ်ဖို့ကြိုးစားနေပြီးသတင်းမီဒီယာတွေစီကိုရောက်သွားတဲ့အချက်လက်တွေဟာအစိုးရတည်းရဲ့ဦးစားပေးလုပ်ငန်းတွေကိုထိန်းအပ်နေစေဖို့အတွက်ဖြစ်တယ်လို့ပြောဆိုတာကို AP သတင်းမှာကိုးကားဖော်ပြထားပါတယ်ရှင်။
ဂျမားရင်းနဲ့လူသားချင်းမြင့်ဌာန HHS ဝန်ကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကယာထားတဲ့အောက်လွှတ်တော်အမတ် Tom Price ကိုခံထားရေးအင်္ဂါနေ့ကလုပ်တဲ့ဒုတိယကြိမ်ထက်လွှတ်တော်ဂျာနာစစ်ဆေးပွဲအတွင်းဂျမားရေးဆောင်ရှောက်မှုဥပဒေ Affordable Care Act နဲ့ပတ်သက်ပြီးအပြင်းထန်မေးခွန်းထုတ်ခဲ့ကြပါတယ်။ Obama ကဲလို့ခေါ်ကြတဲ့ဂျမားရေးဆောင်ရှောက်မှုဥပဒေကို Mr. Trump ကအစားထိုးနေတာပါ။အဲလိုအစားထိုးဖို့ Trump အစိုးရအနေနဲ့ဘယ်လိုလုပ်မလဲဆိုတဲ့အပေါ်ဝန်ကြီးဖြစ်ယာထားခံရတဲ့ Tom Price ကအသေးစိတ်သိပ်မပြောနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းအထက်လွှတ်တော်ဗန်နောင်ငွေကြီးဆိုင်ရာကော်မတီဝင်တွေကအပြင်းထန်မေးခွန်းထုတ်တဲ့အခါမှာတော့အိုဘားမားကဲအစီအစဉ်ရဂျမ်းမိုင်းအာမကရှိနေကြတဲ့တန်ပေါ်များစွာသောအမေရိကန်တွေအဆင်မပြေအောင်လုပ်ဖို့အစီအစဉ်မရှိပါဘူးလို့ Price ကပြောပါတယ်။အင်္ဂါနေ့နောက်ပိုင်းကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မှတ်ကြီးဖြစ် Mr. Trump ညာထားတဲ့တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူး Nikki Haley ကိုခံထားဖို့ထောက်ခံမဲ96မဲကန့်ကွက်မဲ4မဲနဲ့အထက်လွှတ်တော်တရလုံးကအတည်ပြုပေးလိုက်ပါတယ်။တခါအင်္ဂါနေ့မှာပဲ Republican သမ္မတလောင်းဖြစ်ဖို့ Mr. Trump နဲ့ရှင်ပြီးဝင်ပြိုင်ခဲ့သူတယောက်ဖြစ်တဲ့ Ben Carson ကိုအိုဟီဌာနဝန်ကြီးအဖြစ်အထက်လွှတ်တော်ဗန်လုံငန်းအင်ယာနဲ့မျိုးပြရေးရာကော်မတီကတညညညွတ်ထဲထောက်ခံချက်ပေးခဲ့ကြပါတယ်
ဤရဲလုံချိုရေးတပ်ဖွဲ့တွေဟာဤရဲနိုင်ငံမူစုမျိုးအရှိချမ်းကိုအာရစစ်သွေးကြွအဖွဲ့ရဲ့လက်ထဲကနေအပြည့်အဝပြန်လည်သိမ်းယူထားနိုင်ပြီလို့ဤရဲအစိုးရကပြောပါရယ်ပြီးခဲ့တဲ့အောက်တိုဘာလကစလို့မူစုမျိုးသိမ်းတိုက်ပွဲစတင်ခဲ့ပြီးတဲ့နောက်ရက်ပေါင်း100ကျော်ကြာပြီးမှအခုလိုအခြေအနေကိုရောက်လာတာပါ
أزف لكم بشرى تحرير الجانب الأيسر من مدينة الموصل بالكامل.
موسم يوشيجان لو على ميو طابي سوريا ترين كاون تكنيك جنو بيو جماري ستة فدرية يتبوه أجنب لوشامو تنبيان تيمو يتبوه ري بشماغاني موسم يوغا ديداغان لو عبي بوه ري آتو جوبا موري جاندا أغولو أموه كنانيك جنيكو يولا رابا ရပီသူရရဲ့စီလုံးညညမှုနဲ့လုံချိုရေးတပ်ဖွဲ့တွေရဲ့အကူအညီကြောင့်အခုလိုကြီးမားတဲ့အောင်မြင်မှုတရက်ကိုရလိုက်ကြပါရရင်လာတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမိုးစုမျိုးတစ်မျိုးလုံးအထူးသဖြင့်ဒီကျန်နေတဲ့အနောက်ဖက်ခြမ်းကိုဆက်ပြီးတော့အမြန်ဆုံးလွတ်မြောက်အောင်တိုက်ပွဲဝင်သွားကြဖို့ဖိတ်ခေါ်ပါတယ်လို့ဆိုပြီးဤရဝင်ကြီးချုပ်ဟိုင်ဒါအယ်အဘာဒီကပြောသွားတာပါအယစစ်သွေးကြွတွေဟာအခုဆိုရင်မြို့ရဲ့အနောက်ဖက်ခြမ်းကိုဆုတ်ခွာသွားခဲ့ပြီဖြစ်တယ်လို့တီဂရစ်မြစ်ကိုဖျက်တဲ့တရား၅ခုစလုံးကိုလည်းထိန်းချုပ်မထားနိုင်တော့ပါဘူး။တချိန်ကသူတို့ခြေကုပ်ယူခဲ့တဲ့အထင်ကရမူဆူးတက္ကသိုလ်နဲ့နီနီဗာမြို့ဟောင်းကိုလည်းလက်လွတ်ဆုံးရှုံးခဲ့ရပြီဖြစ်ပါတယ်။ကုလသမဂ္ဂကတော့မူဆူးမြို့အနောက်ခြမ်းမှာနေထိုင်နေကြတဲ့အရက်သား9သိန်းခွဲအတွက်အထူးစိုးရိမ်နေတဲ့အကြောင်းကိုအင်္ဂါနေ့ကပြောဆိုထားပါရဲ့ရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝီကနေဗိုလ်တူးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်2016ခုနှစ်အတွင်းကမ္ဘာနိုင်ငံနဲ့ဒေတာပေါင်း186ခုရဲ့အကျင့်ပြချစားမှုအဆင့်တွေထွက်လာတာမှာမြန်မာနိုင်ငံကရမတ်အားဖြင့်28မှတ်အဆင့်အနေနဲ့ဆိုရင်136ဆင့်မှာသတ်မှတ်ခံရပါတယ်မြန်မာနိုင်ငံရဲ့ရမတ်ဟာ2012ခုနှစ်ကတည်းကဆိုရင်73မှတ်ပိုများလာပြီးမနစ်ကနဲ့နိုင်ရှင်ရင်6မှတ်ပိုများလာတာပါဂျာမနီနိုင်ငံဘာလင်မြို့မှာအခြေစိုက်တဲ့ Transparency International အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့လိုဖော်ပြထားတာဖြစ်ပါတယ်အကျင့်ပြချစားမှုအများဆုံးနိုင်ငံကိုရမတ်3ညသတ်မှတ်ပြီးအနည်းဆုံးနိုင်ငံကိုရမှတ်100ပေးပြီးတော့သတ်မှတ်တာပါမြန်မာနိုင်ငံနဲ့အဆင့်တူတခြားနိုင်ငံ၅နိုင်ငံရှိပြီးဂွာတီမာလာ၊ကီယာဂစ္စတန်၊လေဘနွန်၊နိုင်ဂျီးရီးယားနဲ့ပါပူဝါနယူဂီနီနိုင်ငံတွေဖြစ်ပါတယ်အကျဉ်းပြချစားမှုအနည်းဆုံးနိုင်ငံ2ခုကဒိန်းမတ်နဲ့နယူးဇီလန်တို့ဖြစ်ပြီးအဲဒီနောက်မှာတော့ဖင်လန်၊ဆွီဒင်၊ဆွစ်ဇာလန်၊နော်ဝေး၊စင်ကာပူ၊နယ်သာလန်၊ကနေဒါနဲ့ဂျာမနီနိုင်ငံတွေလိုက်ပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေထဲကဆိုရင်ဖြီးတင်က81မှတ်၊အမေရိကန်က84မှတ်၊ပြင်သစ်က69မှတ်အထိရပြီးတရုတ်ကအမှတ်40နဲ့ရုရှားက29မှတ်ရကြပါတယ်။မြောက်ကိုရီးယားက12မှတ်၊တောင်ဆူဒန်က17မှတ်၊ဆိုမာလီယာက10မှတ်စီရပြီးအကျင့်ပြချစားမှုအများဆုံးအောက်ဆုံး3နိုင်ငံအဖြစ်သတ်မှတ်ခံရပါတယ်။2016ခုနှစ်အတွင်းအကျင့်ပြချစားမှုအခြေအနေမှာတိုးတက်လာတဲ့နိုင်ငံအကြီးအတွက်ထက်ပိုဆိုးသွားတဲ့နိုင်ငံအကြီးအတွက်ကပိုများတယ်လို့အစိုးရကစာမှာပြောထားပါတယ်။
အရှေ့ဒေသအတွင်းအမေရိကန်ရဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုလျှော့ချမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အရင်ကပြောခဲ့တာကိုတမန်ရွေးချတောင်ကိုရီးယားကွန်ဆာဗေးတစ်တွေကထောက်ပြပြီးတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ချင်းချမှုတွေတိုးလာတာကိုခုခံကာကွယ်ဖို့အတွက်သူတို့နိုင်ငံတွေအနေနဲ့ဒီနျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်အောင်ပြင်ဆင်ရမယ်လို့ပြောဆိုလာကြပါတယ်နျူကလ িয়ার လက်နက်တွေနေချင်းညချင်းလှုပ်သွားဖို့မဟုတ်ပေမဲ့လုံသင့်တဲ့အခြေအနေတွေဖြစ်လာတဲ့အခါနျူကလ িয়ার လက်နက်တွေပိုင်ဆိုင်အောင်လှုပ်သွားတဲ့တယ်လို့ပညာရှင်တို့ကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလဒီအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်ပိုင်းသမ္မတထရမ့်နဲ့သူ့ရဲ့လုံခြုံရေးအကြံပေးတွေကတော့အမေရိကန်အစိုးရအနေနဲ့ဒေသတွင်းစီးရေးမဟာမိတ်တွေနဲ့ခိုင်မာတဲ့ဆက်ဆံရေးဆက်လက်ထားရှိသွားမယ်အကြောင်းနဲ့မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်တွေဆွန့်လွတ်တဲ့အထိဖိအားဆက်ပေးသွားမယ်အကြောင်းတောင်ကိုရီးယားနဲ့ဂျပန်အစိုးရအရာရှိတွေကိုအမှတ်ခံပြောထားတာရှိပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးသစ် James Mattis ဟာဆိုရင်လဲရှေ့သတင်းပတ်ထဲကြရင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုသွားလိမ့်မယ်လို့မျှော်လင့်ရပြီးတော့အာရှဒေသအတွင်းအမေရိကန်ရဲ့အထက်မဟာမိတ်တွေရဲ့အရေးပါမှုကိုအလေးအနက်ထားဖော်ပြနိုင်ပွဲရှိပါတယ်။ဒါပေမဲ့တောင်ကိုရီးယားနျူကလ িয়ার ရေးထောက်ခံပြောဆိုနေသူတွေကတော့အာရှဒေသနဲ့ပတ်သက်တဲ့ထရမ့်ရဲ့ဝေဖန်မှုတွေကိုထောက်ပြပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကိုပဲရှေ့ဆက်ပြောဆိုလာနိုင်ပွဲရှိပါတယ်ရှင်
။မြောက်ကိုရီးယားကပြီးခဲ့တဲ့နှစ်ဇန်နဝါရီလမှာနျူကလ িয়ার ဆန်သက်ပြီးတဲ့နောက်ကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ခဲ့တဲ့ဒဏ်ခတ်အရေးယူမှုရဲ့တည်ရောက်မှုတွေကိုမြောက်ကိုရီးယားနိုင်ငံပိုင်လေကြောင်းလိုင်းခန်းစားနေရပါပြီ။မြောက်ကိုရီးယားကစီးပွားရေးလေယာဉ်တွေအားလုံးကိုပိတ်ပင်ကန့်သတ်တဲ့နိုင်ငံတွေနောက်ထပ်ပိုပိုတိုးလာနေတာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ်2293ကိုမြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးတန်ခတ်အရေးယူမှုအဖြစ်တည်ထားကြပါတယ်။အဲဒီဆုံးဖြတ်ချက်အရမလေးရှားနိုင်ငံကသူတို့စီရင်ပိုင်နယ်ထဲမှာရှိတဲ့ဘယ်လီစိတ်မှာမှမြောက်ကိုရီးယားနိုင်ငံပိုင်အဲကော်ယူလေယာဉ်တွေဆင်းတာတက်တာမလုပ်ရဘူးလို့ပိတ်ပင်ထားတဲ့အကြောင်းလူမျိုးရေးကောင်စီရဲ့မကြသေးခင်ကထုတ်ပြန်တဲ့အစင်ခံစာတစ်ခုထဲမှာဖော်ပြထားပါတယ်။အဲကော်ယူလေယာဉ်တွေကိုသူတို့ပိုင်နယ်တွေထဲဝင်ခွင့်မပေးဘဲကုလသမဂ္ဂအရေးယူမှုကိုအကောင့်ထည့်ဖော်တဲ့တခြားနိုင်ငံအများပြားလည်းရှိထားပြီးသားပါ။အဲဒီထဲမှာကူဝိတ်နိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။
တရုတ်နိုင်ငံမှာအရင်ကလေးကတင်းကျပ်ထားတဲ့အင်တာနက်ထိန်းချုပ်မှုတွေကိုအစိုးရကအခုထပ်မံတိုးမြှင့်တင်းကျပ်လိုက်ပြန်ပါတယ်။တရုတ်အစိုးရရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့အင်တာနက်ကန့်သတ်ပိတ်ပင်မှုကြီးကိုကျော်ဖြတ်ပြီး website တွေကိုအသုံးပြုလို့ရအောင်လုပ်ပေးတဲ့တတိပုဂ္ဂလအင်တာနက်ဝန်ဆောင်မှုတွေအပါအဝင်ခွင့်ပြုချက်ပေးမထားတဲ့အင်တာနက်ဆက်သွယ်မှုအားလုံးကိုတရားဝင်ကြားမြင့်လိုက်ကြပါ။ဒါကြောင့်တရုတ်နိုင်ငံအထွန်းမှာရှိတဲ့အင်တာနက်အချက်အလက်ဌာနတွေအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်း ISP တွေနောက်အချက်အလက်တဲပို့ပေးတဲ့ကွန်ရက်တွေနဲ့ VPN ပုဂ္ဂလိကအင်တာနက်ကွန်ရက်တွေကနေတဆင့်ဆက်သွယ်လုပ်ဆောင်နေတဲ့အထူးဆက်သွယ်မှုအားလုံးကိုအစိုးရရဲ့ကြိုတင်ခွင့်ပြုချက်ရယူရမယ့်အကြောင်းတနင်္ဂနွေနေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့စီးပင်းစည်းကမ်းသစ်တွေနဲ့အညီလိုက်နာမယ့်အကြောင်းမှကိုလည်းဒီ match လောက်ကုန်နောက်ဆုံးထားပြီးတော့စာနဲ့ဝန်ခံကတိပေးရမှာဖြစ်တယ်လို့အဲ့ဒီလိုအပြေအဝါလိုက်နာမှုရှိမရှိဆိုတာကိုဒီနှစ်မကုန်ခင်မှာစမ်းသပ်စစ်ဆေးတာတွေလုပ်သွားမှာဖြစ်ပါတယ်။တကယ်လို့စည်းကမ်းဖောက်ပြတာတွေ့ရမယ်ဆိုရင်တော့အဲ့ဒီလုပ်ငန်းတွေကိုရှင်းတကစပြီးအပြီးတိုင်းပြစ်ပြစ်မှာဖြစ်တယ်လို့လည်းအစိုးရရဲ့သတိပေးချက်ထဲမှာဖော်ပြထားပါတယ်ရှင်။
ကိုကျော်ကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတော့ပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်သမ္မတတရမ့်ရဲ့အဆိုအရအတွက်ကယာထားတာနဲ့ခံထားလိုက်ပြီးဖြစ်တဲ့ယာတူးနေရာတွေအကြောင်းကိုတင်ဆက်ပေးပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဖြစ်ယာထားခံရတဲ့အုပ်ချုပ်ရေးမှူးနီကီဟေးလီကိုအထက်အလွှတ်တော်ကနေအင်္ဂါနေ့မှာဒီပြူလက်ခံလိုက်ပါတယ်။အစိုးရတဲ့အဖွဲ့မှာယာထားခံရသူတွေထဲမှာခုချိန်ထိ၄ဦးကိုသာဒီပြူခံအပ်ထားနိုင်သေးတဲ့အတွက်ဒီမိုကရက်တွေကနှောင့်နှေးကြံ့ကြအောင်လုပ်နေတယ်ဆိုပြီးတော့ Republican တွေကဆွဆွဲနေကြပေမဲ့လည်းဒီမိုကရက်တွေကတော့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ညီဆောင်ရွက်နေတဲ့အကြောင်းကိုတုံ့ပြန်ပြောဆိုထားပါတယ်။ VOA သတင်းတောက် Michael Bowman ရဲ့သတင်းဆောင်မကိုကိုအောင်လွင်ဦးကတင်ဆက်ပေးပါမယ်ရှင်
။ Donald Trump အစိုးရတဲ့အဖွဲ့အတွက်အခုချိန်ထိဒီပြုခန့်အနိုင်သူတွေထဲမှာတော့ကာဝဲဝန်ကြီး John Mattis အမိမြေလုံချွေးဝန်ကြီး John Kelly American Board ထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားမှု Mike Pompeo နဲ့ကုလသမဂ္ဂဆိုင်ရာသံတမန်ကြီး Nikki Haley တို့ပါဝင်ပါတယ်။ဆိုရအဖွဲ့မှာအရေးကြီးတဲ့နေရာတွေအတွက်ယာရားခံရသူကြံနေသေးတဲ့ဒရာစင်ကျော်ကိုတော့ထပ်လွှတ်တော်မှာစဉ်းစားနေဆဲဖြစ်ပါတယ်။ Donald Trump ပြောခွင့်ရပုဂ္ဂိုလ် Charles Spicer ကတော့ဒီပြုခန့်အရေးလုပ်ငန်းစဉ်ကြံ့ကြအောင် Democrat လွှတ်တော်ကိုယ်စားလှယ်အချိန်ဆွဲနေတယ်လို့ဆွဆွဲခဲ့တာပါ။
We're sitting here asking where the president's agenda is moving forward at a time when Senate Democrats are holding up.
တမရရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ရှစ်ဆက်ဘာလုပ်မလဲလို့ဒီမှာလာထိုင်ပြီးတော့မိကုံထုတ်နေကြတဲ့အချိန်မှာအစိုးရဖွဲ့ဝင်အများပြားကိုခန့်အရေးဒီမိုကရက်ထက်လွတ်တော်အမတ်တွေကအချိန်ဆွဲနေကြပါတယ်။တိုင်းပြည်ရဲ့စီးပွားရေးနဲ့လုံခြုံရေးအတွက်အရေးကြီးနေတဲ့အချိန်မှာဒါကိုလက်ဆက်တက်ဖို့လိုပါတယ်
။လွတ်တော်ထဲမှာလူနည်းစုဖြစ်တဲ့ဒီမိုကရက်တွေအနေနဲ့အတည်ပြုခန့်အမှုတွေကိုတားဆီးလို့မရနိုင်ပေမဲ့ကြံ့ကြအောင်တော့ရပ်ပေါင်းများစွာအချိန်ဆွဲထားနိုင်ပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ် Rex Tillerson ကိုအဆိုပြုချက်မှာလဲအလားတူဆိုင်းငံ့ထားတဲ့အတွက်ထက်လက်တော်မတ် Bob Corker တို့လို Republican တွေစိတ်ပြက်နေကြတာပါ
at a time in our country's history where we have so much happening around the world
ကဘာတော်ဟန်ဖြစ်ပြက်မျိုးစုံနဲ့ရင်ဆိုင်နေရတဲ့ကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာဒီလိုအတီးပြုတ်နိုင်ဖို့မြန်မြန်ဆန်းဆန်းခန့်အပ်ဖို့ညှင်းပယ်နေတာဟာပြောရမယ်ဆိုရင်တော့တမင်လုံနေတဲ့ကိစ္စပ
ါထက်လက်တော်မတ် Chuck Schumer တို့ဒီမိုကရက်တွေကတော့သူတို့လုပ်ရတဲ့အရှော်မပေးကြပါဘူ
း We're proud of the job we're doing
ကျွန်တော်တို့လုပ်နေတဲ့လုပ်တွေကိုယုံကြည်ပါတယ်ယာထားခံရသူတွေကိုအသေးချာစစ်စစ်တာဟာ Republican နဲ့ Democrat တွေရဲ့တာဝန်မဟုတ်ဘူးလေလားဒီလူတွေဟာအမေရိကန်တူးချင်းစီရဲ့ဘဝတွေအပေါ်မှာကြီးမားတဲ့ဩဇာအရှိန်အဟွာတွေကိုပိုင်ဆိုင်ကြတော့မှာပါဒီလူတွေဘယ်လိုစဉ်းစားသလဲဘာတွေလုပ်နိုင်တယ်လဲဆိုတာကိုအချိန်နဲ့နဲ့ပေးပြီးလေ့လာတာကတကယ်ကိုလောက်ရကျိုးနှက်တဲ့ကိစ္စပ
ါ Republican ထက်လွတ်တော်မှ John Cronin ကတော့သမ္မတ Barack Obama ဆိုရအဖွဲ့တွေအဆိုပြုခဲ့သူတွေကိုအတီးပြုဆုံးဖြတ်တဲ့2009ခုနှစ်တုန်းက Republican တွေပူးပေါင်းဆောင်ရွက်ခဲ့တယ်လို့ Democrat တွေဆောင်ရွက်ကြဖို့တိုက်တွန်းခဲ့တာပါ
At this point in President Obama's administration, 5 days into the administration, there were 14 cabinet members confirmed.
The President Obama led the deal of changing the Soya Tetang Aye to Mabe, Soya Powin, Saliya Go, DBK Bale. The President Trump led the Maro, Ku Chain, the Doya Veshi Bale. The Democrat Party, the General Uye, makes it in the Yuka Way Bido Aviso, the Chekku Lekhamu Lu Bale. The Ku Chain, the Taimi Ocho Yee Dwe, General Dawin Yuyama Chain Chip Bale.
ဒါမှမဟုတ်တမန်ထရန်ဆိုရအဖွဲ့တွေယာရားခံရသူတွေဟာတမူထူးခြားတာကြောင့်တည်တည်ချာချာစီစစ်ဖို့လိုမယ်လို့ထက်လွတ်တော်အမတ်ချက်ရှူမာတို့လိုဒီမိုကရက်တွေကတော့အခိုင်အမာယုံကြည်ထားကြပါတယ
် Billionaires and bankers no cabinet has had so many people of such wealth
ကရီဂျွေတထေးတွေဘန်လုံငန်းရှင်တွေလိုတထေးတွေတပုံကြီးနဲ့ဆိုရအဖွဲ့မျိုးမရှိခဲ့ဘူးပေါ့ကိုကျိုးရှာတဲ့ပြဿနာတွေပေါ်ပေါက်နိုင်တဲ့လူတွေဒီလောက်များများပါတဲ့အစိုးရမျိုးလည်းမရှိခဲ့ဘူးပေါ့
တယ်လို့တော့မှအများစုအဖြစ်ထိန်းချုပ်ထားတဲ့ Republican တွေအနေနဲ့ Democrat တွေရဲ့ထောက်ခံမှုမပါဘဲ Trump ဆိုရအဖွဲ့ဝင်တူးချင်းကိုအတီးပြုတ်ခန့်အပ်နိုင်ကြမှာပါ ဒါပေမဲ့လည်းဘလောက်မြင်မြန်ဆန်းဆန်းခန့်အပ်နိုင်မလဲဆိုတာကတော့မေးခွန်းတစ်ခုအဖြစ်ရှိနေဆဲဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လုံးတင်ဆက်ထားတာပါ။အခုတစ်ခါမှာတော့မြန်မာနိုင်ငံကိုပေးမဲ့ဂျပန်နိုင်ငံကချင်းငွေကြောင်ကိုကြည့်ရအောင်ပါ။မြန်မာနိုင်ငံဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဂျပန်နိုင်ငံကနေပြီးတော့အမေရိကန်ဒေါ်လာ124သန်းနဲ့ညီတဲ့ဂျပန်ယန်ငွေဘီလီယံ100 ODA ချင်းငွေရရှိမှာဖြစ်ပြီးတော့ဒီအစီအစဉ်တွေကြောင့်မြန်မာနိုင်ငံသားတွေအတွက်လုပ်ကိုင်ခွင့်လန်းတွေဖန်တီးပေးနိုင်လိမ့်မယ်လို့စီမံဘဏ္ဍာဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါရယ်။ဒီဂျပန်ချင်းငွေတွေဘယ်လိုသုံးစွဲသွားမလဲဆိုတာကိုတော့စီမံဘဏ္ဍာဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးထွန်းထွန်းနိုင်ကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားတာမှာဦးထွန်းထွန်းနိုင်ကအခုလိုစပြီးပြောပြပါရယ်။
ဆောင်ရွက်ဝန်ကြီးဌာနကအကောင့်ထဲပေါ်ဆောင်ရွက်မဲ့ဘကိုးမြစ်တရားတိဆောက်ရေးစီမံကိန်းပေါ်ဒါကတော့အဲ့ဒီတရားတိဆောက်ရေးအတွက်က 31.351 ဘီလီယံယန်ပေါ့နော်ဂျပန်ယန်ဒုတိယတစ်ခုကတော့ကျွန်တော်တို့အကောင့်ထဲပေါ်မဲ့ဝန်ကြီးဌာနက3ခုစိုက်ပျိုးရေးမွေးမြူရေးနှင့်ဆယ်မြောင်းဝန်ကြီးဌာနရဲ့ဆရာစစ်သွိုင်းရေးဝန်ကြီးဌာနရဲ့ဆောက်လုပ်ရေးဝန်ကြီးဌာနရဲ့ဒီဝန်ကြီးဌာန3ခုပေါင်းပြီးတော့ဒီနေ့တိုင်းဒေသကြီးတွေမှာရှိတဲ့ဒီလမ်းတရားတွေအခါဒီဒေတာမီလင်းကြီးနောက်တစ်ခုကတော့ကျွန်တော်တို့ရေရရှိရေးပေါ့ဒါတွေကိုစောင့်ရက်ဖို့အတွက်ကတော့ 23.69 ဘီလီယံယန်ဖြစ်ပါလိမ့်ခင်ဗျတတိယတစ်ခုကတော့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနနဲ့ရန်ကုန်နဲ့မန္တလေးယထာလမ်းပိုင်းအဆင့်ညင့်တရေးစီမံချက်ဖြစ်ပါလိမ့်အဲ့ဒီစီမံချက်ကတော့ယန်25ဘီလီယံဖြစ်ပါလိမ့်နောက်တစ်ခုကတော့ဟိုဂျပန်ဆိုရနီးပြီးတော့စိုက်ပျိုးရေးဘဏ်ပေါ့စိုက်ပျိုးဘဏ်ကိုချေပါမယ်ဖက်ဒူဘန်နဲ့တစ်ဆင့်ကျွန်တော်တို့လယ်သမားတွေကိုနောက်တစ်ဆင့်ပြန်ချီတာဒါကြောင့်ကျွန်တော်တို့ကတော့ two step loan ရလို့ခေါ်ပါတယ်အဲ့ဒီ two step loan ကတော့ 15.135 ဘီလီယံယန်ဖြစ်ပါလေခင်ဗ
ျ
နောက်နံပါတ်5 project ကတော့ကျွန်တော်တို့ classic နဲ့သွားရင်ဝန်ကြီးဌာနကဆောင်ရွက်မဲ့ဒါတော့မြို့ကြီးတွေမှာ classic ဖြန့်ဖြူးတဲ့အပိုင်းဒါကိုပို့ပြီးတော့ဒီအဆင့်ညင့်တင်တဲ့လုပ်ငန်းမှာသူ့ရဲ့ငွေပမာဏကတော့ 4.856 ဘီလီယံဂျပန်ယန်ဖြစ်ပါတယ်နောက်ကတော့ကျွန်တော်တို့ရန်ကုန်စီမံတာရေးကော်မတီကဟိုဆောင်ရွက်မဲ့ Greater Yangon Water Supply ဒါတော့ကျွန်တော်တို့ဟိုကုတ်ကူဝရေပေးဝေးစီမံကိန်းနဲ့ပတ်သက်ပြီးတော့25ဘီလီယံဖြစ်ပါတယ်ခင်ဗျ
ဒီစီမံကိန်း6ခုအတွက်ပေါ့အကောင့်တွေဖော်တဲ့အခါမှာပေါ့ဟုတ်လားဒီဂျပန်ကော်မတီတွေကိုတိုင်ဟိုလာရောက်အကောင့်တွေဖော်မှာပါလားအော်ပြီးတော့ဒီအားနဲ့တစ်ဆက်တည်းပေါ့မြန်မာနိုင်ငံမှာအလုပ်ခန့်အခွင့်အလမ်းတွေရောပေါ်လာနိုင်မဲ့အနေအထားမျိုးလားခင်ဗျ
သိကြတာပေါ့ဘာကြောင့်လဲဆိုတော့ဂျပန်ကကုမ္ပဏီဆိုတာဘယ်လိုခေါ်လဲ expert တို့ advisor တို့အဲ့ဒီ level လောက်သားလေးဝင်มาဖြစ်ပါတယ်ခင်ဗျတကယ်တကယ်ကတော့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ sub contract ပေးကြမယ် construction company တွေလုပ်ငန်းဆောင်ကြမယ် company တွေပါပါမယ်နောက်သိကြတာတစ်ချက်ကတော့အလုပ်ကင်ခွင်လန်းပေါ့မြန်မာနိုင်ငံကအလုပ်သမားတွေနဲ့ပဲအဓိကဆောင်ရွက်มาဖြစ်ပါတယ်ခင်ဗျအ
ဲ့တော့ဒီစီမံကိန်းကြီးတွေကဟိုအချိန်ဘယ်လောက်လောက်သတ်မှတ်ထားပါသလဲ
ဒါတွေကတော့ကျွန်တော်တို့ဟိုအသေးစိတ်သိရင်တော့လေသက်ဆိုင်ရာဝန်ကြီးဌာနသူတို့နဲ့မေးတာဒီကျွန်တော်ပို့ပြီးသေးသေးရနိုင်ပါမယ်ဒါပေမဲ့သိကြတာတစ်ချက်ကတော့ဒီ project တွေဒီတစ်နှစ်တည်းပြီးနှစ်ချင်းပြီး project ပုံစံမျိုးတွေတော့မဟုတ်ပါဘူးခင်ဗျာ
တို့တချို့ဝေဖန်တာတွေရှိတာပေါ့နော်ဒီလိုစီမံကိန်းမျိုးတွေလုပ်တဲ့အခါမှာအရင်အစိုးရလက်ထက်မှာတော့ဒီအကျင့်ပြည့်ချစားမှုတွေရှိတာတို့ဟုတ်လားအဲ့တော့ဒီဂျပန်ကပေးတဲ့အကူအညီတွေကိုပြည်သူတွေကထိထိရောက်ရဖို့အတွက်ဆိုလို့ရှိရင်ဟာလာဘလို့ထိန်းချောင်းမှုမျိုးဘလို့တောင်းဝန်ခံမှုမျိုးနဲ့လှုပ်သွားရမှာပါလေခင်ဗျကျွန
်တော်တပည့်အစိုးရတဲ့လက်ထက်မှာအခက်အခဲလက်ချမှုဆိုတဲ့ဟာကိုတိတိကျကျတင်းတင်းကျပ်ကျပ်ထိန်းချုပ်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျဒါကြောင့်မလို့လေဒီသက်ဆိုင်ရာဌာနတာဝန်ရှိတဲ့လူအသီးသီးအနေနဲ့ကိုယ့်ရဲ့ project စီမံကိန်းအသီးသီးကိုတာဝန်ခံယူဆောင်ရွက်ရမှာဖြစ်ပြီးတော့ဒီ project တွေရဲ့ဒီဆောင်ရွက်မှုတွေနဲ့ပတ်သက်ဖို့ဆောင်ကြည့်ရှုတာမျိုးတို့တို့ရဲ့ဆောင်ရွက်ပြီးစမှုတွေကိုပြန်ပြီးတော့ဆန်းစစ်အကဲထက်တာမျိုးတို့ဒါတွေကိုလည်းကျွန်တော်တို့ဆောင်ရွက်ဖို့အတွက်စီမံကိန်းစစ်စစ်ရေးနဲ့တိုးတက်မှုအစီအခံရေးဦးစီးဌာနကလည်းဒါတွေနဲ့ပတ်သက်လို့တောက်လျှောက်ဆောင်ကြည့်ကြည့်ရှုပြီးတော့ဟိုစစ်စစ်မှုတွေပြုလုပ်မှာဖြစ်ပါတယ်ခင်ဗျသို့တူပါပဲကျွန်တော်တို့အကောင့်ထေပေါ်တဲ့သက်ဆိုင်ရာနေရာအသီးသီးမှာလည်းကျွန်တော်တို့ရဲ့တော်တော်ကိုယ်စားလှယ်တွေပြီးသူတွေဒီအဖွဲ့တွေကလည်းတောက်လျှောက်ကြီးကျယ်နေမှာဖြစ်ပါတယ်ခင်ဗျာ
ဆရာဦးထွန်းထွန်းကျေးဇူးတင်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံရဲ့ ODA ဆိုင်ရာချင်းငွေအတွက်နှစ်နိုင်ငံသဘောတူစာချုပ်လွှာကိုစီမံဘဏ္ဍာဒူးဝန်ကြီးဦးမောင်မောင်ဝင်းနဲ့မြန်မာပြည်ဆိုင်ရာဂျပန်သံမတ်ကြီးတာတေရှိဟီငူချီတို့ကနေပြည်တော်မှာဇန်နဝါရီလ16ရက်နေ့ကျရင်လက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။ဒီကြောင့်ကိုညံဝင်းအောင်ကတင်ဆက်ထားတာဖြစ်ပါတယ်။အခုတခါမှာတော့နိုင်ငံရေးပါတီ15ခုကနေထုတ်ပြန်လိုက်တဲ့ကြေညာချက်အကြောင်းကိုတင်ဆက်ပေးပါမယ်။ နိုင်ငံတော်ရဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ NLD အစိုးရအနေနဲ့တိကျသေးကြတဲ့သဘောထားထုတ်ပြန်ပေးဖို့နဲ့လက်ရှိဖြစ်ပွားနေတဲ့ပြဿနာရပ်တွေကိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအနေနဲ့ဝင်ရောက်ဖြေရှင်းသင့်တယ်လို့ပြည်ခိုင်ဖြိုးပါတီပါဝင်နိုင်ငံရေးပါတီ15ခုကနေမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကစုစည်းမေးမြန်းသတင်းပေးပို့ထားပါရရှင်
။ပကံဒေတာငလျင်ဒန်တင်ပြီးနောက်ပိုင်းပထမ
ဟုတ်ကဲ့ပါလက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရေးခင်းကြောင်အနောက်တကားကနေဝင်ရောက်လာမဲ့နိုင်ငံသားမဟုတ်သူအများပြားကိုပြန်လည်လက်ခံမဲဆိုတဲ့သတင်းထွက်ပေါ်နေတဲ့အပေါ်မှာနိုင်ငံတော်အစိုးရကနေတိကျရှင်းလင်းတဲ့သဘောထားထုတ်ပြန်ပေးဖို့နဲ့ဒီပြဿနာရသူကိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့အနေနဲ့ဝင်ရောက်ဖြေရှင်းဖို့တောင်းဆိုထားတယ်လို့အမျိုးသားဒီမိုကရေစီပါတီတက်ပါတီဒုတိယဥက္ကဋ္ဌဦးကျော်ကပြောပါတယ
်တပတ်တန်ခံကဒီဘင်္ဂါလီစိုးမင်းကိုမြန်မာပြည်ကိုပြန်ဖို့ပဲအများပြားလက်ခံတယ်ဆိုတဲ့အပေါ်မူတည်ပြီးအဲ့ဒီသတင်းရတွေကတင်းနေမှာတဲစေစေပြဖြစ်လာတဲ့အခါဒီလူလူတို့ဟာဒီအပေါ်စိုးရိမ်ပူပါမှုကြီးရှိလာတယ်ပေါ့အဲ့ဒီစိုးရိမ်ပူပါမှုဖြစ်တဲ့အခါမှာအနေသားရဒါကိုဖြေပြဖို့အတွက်လိုအပ်လာပြီဒီကြောင့်မို့ဝန်ကြီးဌာနတော်၎င်းစိုးရအဖွဲ့အစည်း၎င်းဒီဟာနဲ့ပတ်သက်လို့အဖြေထုတ်ပြန်ပေးဖို့အဲ့တော့နိုင်ငံတော်မှာဒီလူ့ဆောင်ရေးတွေကောင်းဝေးကိစ္စနဲ့ပတ်သက်လာလို့ရှိရင်ကိုကြီးအချင်းအောင်ဦးတွေမှာအတီးရင်ပြထားနာပါတယ်တကယ်ရလို့ရမှာကာလုံကြီးလို့ရမှာဖြစ်တဲ့ကြောင့်မူဒီကာလုံကိုပဲဒီလက်ရှိစက်တာတွေဖြည့်ရှင်းဆောင်ရတော့မှာဖြစ်တယ်ဆိုတော့ကျွန်တော်တို့စကားပါတီကနေပြီးတော့မှသဘောထားပေးတာဖြစ်ပါတယ်
အစိုးရအနေနဲ့လက်ရှိရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကိုဖွဲ့စည်းရမှာနိုင်ငံရေးပါတီတွေရဲ့ထောက်ပြမှုတွေကိုလစ်လျူရှုခဲ့တဲ့အတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ချမှတ်ရမှာအခြေခံဥပဒေပါမျိုးရကာကိုရင်းနဲ့လုံခြုံရေးကောင်စီနဲ့ညှိနှိုင်းတိုင်ပင်ခဲ့တာမရှိဘူးလို့လည်းပါတီဒုဥက္ကဋ္ဌဦးကျော်ကပြောပါတယ်လက်ရှိမြန်မာနိုင်ငံမှာရခိုင်ပြည်နယ်ရေးကိစ္စဟာတမျိုးသားလုံနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တာကြောင့်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကနေကင်တွယ်ယုံနဲ့ဒီပြဿနာကိုဖြေရှင်းနိုင်ပါမလားဆိုတဲ့အပေါ်မေးခွန်းထုတ်เสียဖြစ်နေတယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူစိုင်းလိတ်ကပြောပါတယ
်ရခိုင်ပြည်နယ်ရေးဟာကျွန်တော်တို့တမျိုးသားလုံရဲ့ရေးဖြစ်တယ်လေအဲတော့ကာလုံကနေဖြေရှင်းတာလို့ပြောတဲ့ဥစ္စာကကာလုံအနေနဲ့ဖြေရှင်းရင်တိကျပါမလားဆိုတော့မေးခွန်းလည်းဖတ်ဆင့်ပေါ်လာမှာပဲလေတမျိုးသားလုံးနဲ့ဆိုင်တဲ့ကိစ္စကိုနိုင်ငံတော်အစိုးရအကြီးအကဲများကဒီချက်စဉ်းစားပြီးမှဖြေရှင်းမှရမှာပေါ့နော်အဲ့မှာတတ်မလို့မပါဘဲနဲ့တော့မရဘူးဒါပေမဲ့ကာလုံဆိုတဲ့ခေါင်းစဉ်ကိုဘာဖြစ်လို့တတ်တယ်လဲအဲ့တော့ကျွန်တော်လည်းပဲသဘောပေါက်နိုင်ပြီပေါ့နော်ဒီဥစ္စာကအစိုးရအဆက်ဆက်မှာချိန်ချက်တွေအားနည်းချက်တွေရှိခဲ့လို့ဒီကိစ္စမျိုးပေါ်ပေါက်လာတာပဲလေ
မနေ့ကရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့15ပါတီကြေညာချက်သက်မှာနိုင်ငံတော်ရဲ့လုံခြုံရေးအခြေအနေစိုးရိမ်ဖော်ရဖြစ်နေသလိုစီးပွားရေးပုံမူကျက်သဲလာလို့ပြည်သူတွေအဆင်မပြေမှုတွေကြုံတွေ့နေရတဲ့အကြောင်းနဲ့ရခိုင်ပြည်နယ်သွင်းမှာဖြစ်ပွားနေတဲ့ပြဿနာကိုဖြေရှင်းရေးမှာနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကနေဝင်ရောက်ဖြေရှင်းဖို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားစီလုံးညွညွရေးပါတီအမျိုးသားဒီမိုကရေစီပါတီစက်အပါအဝင်တခြားနိုင်ငံရေးပါတီ15ပါတီတို့ကနေလက်မှတ်ရေးထိုးတောင်းဆိုထားတာဖြစ်ပါတယ်ဒါပေမဲ့လက်မှတ်ရေးထိုးထားတဲ့ပါတီ15ဖွဲ့နဲ့ကတအံပလောင်မျိုးရပါတီအနေနဲ့ပါဝင်လက်မှတ်ရေးထိုးတာမရှိဘူးလို့ပါတီရဲ့တွဲဖက်သွင်းမှုမိုင်းအုံးခိုင်ကပြောပါတယ
်။အဲဒီဘောရပတ်သက်မှာကျွန်တော်တို့ကတော့ပါဝင်ရေးချင်းလည်းမရှိပါဘူး။လက်မှတ်ရေးထိုးချင်းလည်းမရှိဘူး။ဥထွေးကြိုင်ဆိုတာလည်းကျွန်တော်ဘောဘော်တင်မှာလည်းမရှိဘူး။ကျွန်တော်အခုထုတ်ပြန်ကြေညာချက်ကျွန်တော်ထုတ်ပြန်ထားတာရှိပါတယ်
။လက်ရှိနိုင်ငံတော်ရဲ့လုံခြုံရေးကိုထိပါလာနေတဲ့အခြေအနေတွေကြောင့်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့ကိုလည်းနိုင်ငံရေးပါတီ15ပါတီကနေတောင်းဆိုထားပါတယ်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှနိုင်ငံတော်သမ္မတဒုတိယသမ္မတနှစ်ဦးအမျိုးသားနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌနှစ်ဦးတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယစစ်ဦးစီးချုပ်ကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးပြည်ထရေးဝန်ကြီးနယ်စပ်ရေးရာဝန်ကြီးတို့နဲ့ပါဝင်ဖွဲ့စည်းထားပါတယ်ခင်ဗျာ
နိုင်ငံဝင်သတင်းပေးပို့ထားတာပါဒီသတင်းရဲ့အစမှာအတန်းဖိုင်မှပြီးတော့ဆက်လွှင့်မိရတဲ့တောင်းပန်ပါတယ်ရှင်အခုတစ်ခါမှာတော့ပကံဖျားတွေကိုထိန်းသိမ်းရေးထောင်ဆန်းစုကြည်ပြောဆိုခဲ့တဲ့အကြောင်းတင်ဆက်ပေးပါမယ်ရှင်ဟောင်းပကံဖျားစီတီတွေရေရှည်တည်တံ့ရေးအတွက်ဖျားဘော်ကိုတက်ရောက်တာတွေကိုရေရှည်ခွင့်ပြုဖို့မတင်တော့ဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်ဟောင်းပကံဖျားစီတီပထိုးတွေရေရှည်တည်တံ့ရေးအတွက်ခီးသောဧည့်သည်တွေကိုဖျားဘော်တက်တာတွေကန့်တက်တာအပါအဝင်ဆောင်ရွက်ရှောင်ရွက်တွေကိုလည်းမူကြမ်းပြုစုနေပြီဖြစ်ပါတယ်ဒီဆောင်ရွက်ချက်ကြောင့်ခီးသောလုပ်ငန်းပေါ်ရမှုတွေရှိလာနိုင်သလားဆိုတာကိုမတ်တကီထက်ကစူးစီးတင်ဆက်ထားပါရဲ့ရှင်
။ပကံဒေတာငလျင်ဒန်တင်ပြီးနောက်ပိုင်းပထမဆုံးအကျင့်ဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အင်္ဂါနေ့မှာပကံကိုရောက်ရှိပါတယ်။ရှေဟောင်းဖျားစီတီပထိုးတွေအပါအဝင်ပကံဒေတာရေရှည်တည်တံ့ရေးအတွက်ဖျားတွေဘော်ကိုလူတွေတယောက်ခွင့်ရေရှည်ခွင့်မပြုသင့်တော့ဘူးလို့ထောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဒီ
တည်ဒီပထိုးပေါ်လည်းမတက်တက်ပြီးတော့အများပြည်သူကအများအားဖြင့်ခီးသားတွေကတိတ်တော့တက်ကြပါလေ။ကျမတို့ရဲ့ဒီပထိုးတွေရဲ့ရစီတွေ ရေရှည်မှာတော့ဆက်ပြီးတော့ခွင့်ပြုလို့ရမှာမဟုတ်ပါဘူး။ဒါကြောင့်မလို့တခြားနေရာတွေကူလာကံနေပေးမှာကောင်းကောင်းနေပေးမှာလုပ်ပေးမယ်ဆိုလို့ရှိရင်တော့ဒါအတက်တော်မယ်ဒီမှာရူဆပ်တယ်
။ငလင်းတန်တင့်ပြီးနောက်ပိုင်းပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့မြန်မာခီးသွွားလုပ်ငန်းခန္ဓာတာဝန်ရှိသူတွေပူးပေါင်းပြီးဆောင်ရန်ရှောင်ရန်အချက်တွေကိုမူကြမ်းရေးဆွဲနေပါတယ်မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်အသင်းရဲ့ဥက္ကဋ္ဌဦးသလွင်တိုးကမူကြမ်းရေးဆွဲနေတဲ့အခြေအနေကိုအခုလိုပြောပါတယ
် Master Plan နဲ့မှာဒါ Tourism Strategic Plan ပေါ့တကယ်လို့ရေရှည် Conservation လုပ်မယ်ဆိုရင်တော့ဒါတွေကိုဘလို့ဟိုကန့်တတ်မယ်ဆိုရဲ how ပေါ့နော်လုပ်ရမယ်ဆိုရင်လုပ်ငန်းရှင်တွေကိုကျွန်တော်တို့ချမှတ်ထားပါတယ်အဲ့ဒါတွေကကျွန်တော်တို့ကဒီတော့တွင်းမှာကျွန်တော်တို့အပိဓာတ် draft ဆွဲပြီးရင်တော့ကျွန်တော်တို့ဒါ master plan နဲ့မှာထည့်မယ်ပေါ့နော
်ပကံကိုအလဲပတ်လာရောက်သူကနှစ်စဉ်နှစ်သိန်းကျော်ရှိနေတာကြောင့်ပကံဖျားစီတီပထိုးတွေရေရှည်တည်တံ့ရေးအတွက်ဖျားပေါ်ကိုတက်ရောက်တာကန့်တတ်ဖို့တော့လိုတယ်လို့လဲခီးသွွားလုပ်ငန်းရှင်ဦးသက်လွင်တိုးကပြောပါတယ
်အချိန်တော့ကလည်းကျွန်တော်တို့တက်ပြီး new ဖျားဆိုကျွန်တော်တို့ဒါတက်ကြည့်ရတာလေပလက်ကတိုင်းနေအောင်တက်ပြီးတော့ကျွန်တော်တို့မှာဟိုအခမ်းအနားကြီးလုတ်ခဲ့ဘူးပါလေပြီးခဲ့တဲ့နှစ်20လောက်ကပေါ့ဒါပေမဲ့နောက်ကြံ့ခိုင်မှုနယ်ဝလို့ဒါကိုပိတ်လိုက်ပြီဆိုတော့လေအခြားအစားထိုးတဲ့ဖျားတွေပေါ်လာတာပဲလေအဲဒါပေမဲ့အခုနောက်ပိုင်းတရတဲ့ကိစ္စမှာလည်းခုနပြုပြင်းတော့ကျွန်တော်တို့နိုင်ငံသားတွေကတော့ဟိုချိုးစီကန်ရှိတယ်ပေါ့တချို့ချိုးတော့ဟို local tourist တွေကြတော့လေသူကအဲ့မှာဟိုအမိုက်ပစ်တာတွေချိုးဟိုဟာမျိုးဖြစ်တာတွေပေါ့နော်ဒါဟိုကန့်သက်ထားလိုက်တဲ့ကတော့ကောင်းပါလေဒါပေမဲ့အဲဟုတ်ပါတော့ဟိုအစားထိုးအနေနဲ့မလုပ်နိုင်မဲ့ဒီ facility တွေရှိနိုင်မဲ့ဆိုတာလည်းတစ်ဖက်ကစဉ်းစားဖို့လိုတယ
်။ပကံဒေတာနေဝင်နေရက်ရှုခင်းကမြမပကံဒေတာကိုခီးသည်တွေလာရောက်ဖို့အဓိကဆွဲဆောင်တဲ့အချက်ပါ။တကယ်လို့ဖျားရီဘော်ကနေပကံရဲ့နေဝင်နေရက်ရှုခင်းတွေကိုကြည့်ခွင့်ကန့်သတ်မယ်ဆိုရင်တော့ပကံရှုခင်းကိုကြည့်နိုင်မဲ့အစားထိုးအခင်းအကျင်းတွေလုပ်ပေးဖို့လိုတယ်လို့လည်းခီးသွားလုပ်ငန်းရှင်တွေကထောက်ပြကြပါရဲ့ရှင်။
မန္တလေးထိုင်တင်ဆက်ထားတာပါ View American တန်ညပိုင်းမြန်မာဘာသာစီစဉ်နေမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာရေးသုံးသပ် channel အားကစားကဏ္ဍအစရာတွေကိုနားဆင်ရဖို့လည်းရှိပါရဲ့ရှင် View ကနေဘလူးနေညနေခင်းစီစဉ်နေမှာကြားခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ရောသိန်းကကြီးညာပေးပါမယ်ရှင်
အမေရိကန်နဲ့မက္ကဆီကို26တိုင်းကြီးဆောင်မဲ့အစီစဉ်ကိုအကောင့်ထည့်ဖို့ဘူးနဲ့နိုင်ငံတွေကိုဘယ်သူတွေကိုဝင်ငွေပြုမလဲဆိုတဲ့အပေါ်ကန့်သတ်မဲ့ညွှန်ကြားချက်တွေထုတ်ဖို့သမ္မတဒေါ်နယ်ထရမ့်ကပြင်ဆင်နေတယ်လို့အစိုးရတာဝန်ရှိသူအများပြားနဲ့လူမှုကြီးကြပ်ရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။အမိမြေလုံခြုံရေးဌာနကိုဒီကနေ့သွားတဲ့အချိန်မှာလူမှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့ပထမဆုံးအမိန့်ညွှန်ကြားချက်တွေကိုသမ္မတထရမ့်လက်မှတ်ရေးထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်သမ္မတထရမ့်အစိုးရတဲ့ဟာစိုက်ပျိုးရေးနဲ့ပြည်ထောင်စုဌာနဆိုင်ရာသတင်းတွေကိုအမောင်းချခဲ့ပြီးတဲ့နောက်အခုတခါသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာန EPA နဲ့ပတ်သက်တဲ့သတင်းတွေကိုလည်းအမောင်းချလိုက်ပါတယ်။EPA ဝန်ထမ်းတွေအနေနဲ့သတင်းတော့တွေကိုဖြေတာသတင်းထုတ်ပြန်တာဒါမှမဟုတ်လူမှုကွန်ရက်တွေပေါ်မှာတခုခုပြောတာတွေမလုပ်ဖို့ Trump ဆိုရတာဝန်ရှိသူတွေကညွှန်ကြားထားတဲ့အကြောင်းသတင်းဌာနတွေကပြောနေကြပါတယ်။ဂျမိုင်းနဲ့လူသားချင်းမြေဌာနဝန်ကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကယှထားတဲ့အောက်လွှတ်တော်မှတ်တွန်ပရိုက်စ်ကိုခံထားရေးအင်္ဂါနေ့ကလုပ်တဲ့ဒုတိယအကြိမ်ထက်လွှတ်တော်ဂျာနာစစ်ဆေးပွဲတွင်ဂျမိုင်းဆောင်ရှောက်မှုဆိုင်ရာဥပဒေ Affordable Care Act နဲ့ပတ်သက်ပြီးတော့လွှတ်တော်မှတ်တွေကအပြင်းထန်မေးခွန်းထုတ်ခဲ့ကြပါတယ်။အီရတ်လူမျိုးရင်းတပ်ဖွဲ့တွေကအီရတ်နိုင်ငံမိုဆူးမြို့အရှိချမ်းကို IS စစ်သွေးကြောဖွဲ့လက်ထက်ကနေအပြည့်အဝပြန်လည်သိမ်းယူလိုက်နိုင်ပြီလို့အီရတ်ဆွေရကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကစလို့မိုဆူးမြို့သိမ်းတိုက်ပွဲစတင်ခဲ့ပြီးတဲ့နောက်ရပ်ပေါင်း100ကျော်ကြာပြီးမှအခုအခြေအနေကိုရောက်လာတာပါ။2016ခုနှစ်အတွင်းကမ္ဘာနိုင်ငံနဲ့ဒေသပေါင်း186ခုရဲ့အကျင့်ပြည့်ချစားမှုအဆင့်တွေထွက်လာတာမှာမြန်မာနိုင်ငံကရမန်အဖြစ်28မှတ်အဆင့်အနေနဲ့ဆိုရင်136ဆင့်မှာသတ်မှတ်ခံရပါတယ်။မြန်မာနိုင်ငံရဲ့ရမန်ဟာ2012ခုနှစ်ကတည်းကဆိုရင်73မှတ်ပိုများလာပြီးမနစ်ကနဲ့နိုင်ရှင်ရင်6မှတ်ပိုများလာပါတယ်ခင်ဗျာ
တတင်းချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာပါဒီညနေတွဲစီစဉ်ထုတ်လုပ်ရေးမှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audrius Rodriguez ဖြစ်ပါတယ်ကျမဤတန်စမရှင် View American အသံညပိုင်းမြန်မာဘာသာစီစဉ်နေကိုည9:00-10:00 25-51.52 တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်ဒေါက်တာရှင်ပေါင်းကျမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.